လာမယ့်တနင်္လာနေ့ဆိုရင်ပါကစ္စတန်နိုင်ငံမှာပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပပါတော့မယ်ဒီရွေးကောက်ပွဲဟာပါကစ္စတန်ရဲ့ဒီမိုကရေစီဖော်ဆောင်ရေးကတိကဝတ်တွေဘယ်လောက်လက်တွေ့မှန်ကန်တယ်ဆိုတာစမ်းသပ်တဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ဒီကြားထဲမနေ့ကမငြိမ်မသက်ဖြစ်နေတဲ့အနောက်မြောက်ပိုင်းလူမျိုးစုတွေနေထိုင်တဲ့ဒေသမှာရွေးကောက်ပွဲအတွက်လူတွေစုဝေးနေတဲ့ကြားထဲမနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။အနည်းဆုံးလူ38ယောက်သေဆုံးပြီး90လောက်ဒဏ်ရာရခဲ့ပါတယ်။ရဝပင်ဒီမျိုးကနေ VOA သတင်းတောက် Raymond Thibodeaux နဲ့ Islamabad မျိုးကနေ Meredith Buell သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကစူးစီးတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ခင်ဗျာမနေ့ကတော့ဖြစ်ပွားခဲ့တဲ့ဘုံခွဲတက်ခဲမှုမှာအသေးခံဘုံခွဲတက်ခဲ့တဲ့သူကရွေးကောက်ပွဲမဲဆွယ်စီယုံပွဲအပြီးထွက်သွားတဲ့လူအုပ်ကြားထဲကိုကားကိုထိုးမောင်းပြီးတော့ဖောက်ခွဲတက်ခဲ့တာလို့လူကြုံရေးရာရှိတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့ကြားမငြိမ်မသက်ဖြစ်နေတဲ့ကူရာရန်လူမျိုးစုဒေသကပရချီနာမြို့မှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဒဏ်ရာရတဲ့လူတွေရဲ့အခြေအနေတွေကလည်းစိုးရိမ်ရတဲ့အနေအထားမှာရှိပါတယ်။လူတွေအသေးအပြောက်လည်းဒီထက်ပိုပြီးများမယ်လို့မျှော်လင့်ရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလဝန်ကြီးချုပ်အောင်ဘနစီယာဘူတိုလှုပ်ရှားခံခဲ့ရတဲ့အတွက်လည်းတနင်္လာနေ့ကျင်းပမဲ့ပါလီမန်ရွေးကောက်ပွဲမှာလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်ထိတ်လန့်မှုတွေကအရေးထိုးနေပါတယ်။ရွေးကောက်ပွဲလုံခြုံရေးအတွက်အဓိကတာဝန်ရှိတဲ့သူတို့ဖြစ်တဲ့ပါကစ္စတန်ပြည်ထောင်စုဝန်ကြီးဟာမစ်နဝက်စ်ကမ်ကအခုနောက်ဆုံးပေါ်ပေါက်ခဲ့တဲ့ဘုံခွဲတက်ခဲ့မှုကြောင့်ကြောက်ရွံ့မှုတွေပိုပြီးတော့များလာနိုင်တယ်လို့ပြောပါတယ
် This incident one in art incident like this where lives get lost and
ဒီလိုမတော်တဆဖြစ်မှုတွေဒီလိုအလားတူဖောက်ခွဲတိုက်ခိုက်တဲ့မတော်တဆမှုတွေရှိလာမယ်လူတွေသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရမှုအများအပြားရှိလာခဲ့ရင်ဒါတွေကလူတွေအပေါ်သေချာပေါက်ရိုက်ခတ်မှုတွေရှိပါတယ်ကြောက်ရွံ့ထိတ်လန့်နေရတဲ့အခြေအနေကိုပန်ဒီပေးသလိုဖြစ်မယ်တချိန်ထဲမှာပဲကျွန်တော်တို့အထွတ်အခက်အခဲတွေရှိလာနိုင်ပါလေ
ရွေးကောက်ပွဲကာလလုံခြုံရေးအတွက်ပါကစ္စတန်နိုင်ငံတော်မှာစစ်သား8000ကျော်တပ်ဖြန့်ချထားပါတယ်ရဲနဲ့ရန်လုံခြုံရေးတပ်ဖွဲ့ဝင်တွေလည်း1000ကျော်ဖြန့်ချထားပါတယ်ပြည်ထောင်စုဝန်ကြီးခမ်ကပါကစ္စတန်နိုင်ငံတော်မှာမဲယုံ6400ကျော်ရှိတဲ့အတွက်မဲယုံအားလုံးကိုအသေးခံဘုံးခွဲတက်ခိုက်သူတွေရဲ့အန္တရာယ်ကကိအောင်ကာကွယ်ဖို့ခက်ခဲတယ်လို့ပြောပါတယ်ဒီရွေးကောက်ပွဲဟာသမ္မတဘာဘတ်မူရှာရဖ်ရဲ့ရှင်းနှစ်ကြာဆေးဟုတ်ချုပ်ရေးအပြီးကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။အနောက်နိုင်ငံတွေကတော့ပါကစ္စတန်နိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးဂရီကိုအတွေ့ဘလောက်လက်တွေ့မှန်ကန်တယ်ဆိုတာစမ်းသပ်တဲ့ရွေးကောက်ပွဲလို့ရှုမြင်ထားပါတယ်။ဒါပေမဲ့လည်းပါကစ္စတန်ပြည်သူအများစုကတော့ဒီရွေးကောက်ပွဲကနေစစ်မှန်တဲ့အပြောင်းအလဲတွေပေါ်ပေါက်လာမယ်လို့မယုံကြည်ကြပါဘူး။အသက်29နှစ်အရွယ်အဝိတ်ထက်ကုန်သည်သူဖြစ်တဲ့ဂျမေးလ်ဘိတ်ကရွေးကောက်ပွဲအတွက်တရှိအာနာယပါတီကမယုံမသားလုပ်တာတွေရှိနေတယ်လို့ပြောပါတယ
်။ पहले उन इलेक्शन में वो जो नाज़मीन डिस्ट्रिक्ट नाज़िम और दूसरे नाज़िम बने हैं वो उदामली की पैदावार
है। ဒီဒေသခံအစိုးရတွေကိုမူရှာရက်ကပဲရွေးချယ်ဖွဲ့စည်းပေးခဲ့တာ။ဒီဒေသခံအုပ်ချုပ်ရေးဖွဲ့တွေကယူကော့ဘွဲမှာဝင်ပြီးတော့ဆွတ်ဖက်နေတာတွေရှိတယ်။သူတို့ဘက်ကအသာစီးရအောင်မယုံမသားတွေအများကြီးလှုပ်ထားပြီးနေပြီ။ဒီယူကော့ဘွဲကိုဘယ်သူကမှလက်ခံမှာမဟုတ်ပါဘူး။လွတ်လပ်ပြီးတရားမျှတတဲ့ယူကော့ဘွဲလည်းဖြစ်လာမှာမဟုတ်ပါဘူး။
လက်တလောစစ်တမ်းကောက်ခံဂျက်ဒီမှာလက်ရှိသမ္မတမူရှာရက်ကိုလူတွေသိမ့်မချိုက်ကြဘူးလို့ဖော်ပြပေမဲ့သူ့ရဲ့ပါတီအနိုင်ရအောင်လုပ်နေတယ်လို့ယုံကြည်တဲ့အကြောင်းဂျမေးလ်ဘိတ်ကပြောသွားတာပါ။အစ္စလာမစ်စစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေပိုပြီးကြီးထွားလာနေတဲ့အချိန်မှာရွေးကောက်ပွဲကာလအကြမ်းဖက်မှုတွေရင်ဆိုင်ရမှာကိုအများစိုးရိမ်နေခဲ့ကြတာပါ။အသက်33နှစ်အရွယ်ရှိတ်ဆိုဟီလ်ဆိုတဲ့သူကတော့ဝင်ကြီးချုပ်ဘနာဇီယာဘူတိုလှုပ်ရှားခံခဲ့ရပြီးတဲ့နောက်သူ့မှာမဲရွေးစရာခေါင်းဆောင်မရှိတော့ဘူးလို့ပြောပါတယ
်။ बिल्कुल नहीं है बल्कि इनमें से कोई भी ऐसा बंदा नहीं है जो सामने आना चाहिए। मेरे ख्याल से
लोग ကျွန်တော်တို့မှာခေါင်းဆောင်ရလို့မရှိတော့ပါဘူး။အခုရွေးရမယ်ဆိုတဲ့နိုင်ငံရေးသမားတွေကိုလည်းကျွန်တော်တခါမှမမြင်ဘူးမတွေ့ဘူးပါဘူး။ကျွန်တော်တို့ရဲ့ခေါင်းဆောင်ဖြစ်တဲ့သူဆိုလို့လည်းတယောက်မှမရှိပါဘူး။ဗျာလို့ပြောတော့တာပါ။ဒီရွေးကောက်ပွဲဟာမစ္စတာမူရှာရက်ရဲ့သမ္မတယာဒူးကိုအစားထိုးဖို့အတွက်သမ္မတနေရာရွေးချယ်ရှင်းပြိုင်မှာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းအတိုက်အခံတွေကပါလီမန်ရဲ့သုံးပုံနှစ်ပုံကိုအများစုအနိုင်ရခဲ့ပြီဆိုရင်တော့လက်ရှိသမ္မတကိုယာလူကဖယ်ရှားနိုင်권ရှိပါတယ်။မဲပေးမဲ့ခရိုင်190ကျော်မှာမဲယုံစောင့်ချက်ရေးလုပ်ကြိုင်မဲ့ပါကစ္စတန်နိုင်ငံသားခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေကိုကူညီဖို့အမေရိကန်ပြည်တော်စုနဲ့ဥရောပအဖွဲ့ဝင်နိုင်ငံတွေကအဖွဲ့တစ်ဖွဲ့စီလွတ်ထားပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲအပြီးလက်ရှိအစိုးရနဲ့အတိုက်အခံတွေကြားခိုက်ရန်ဖြစ်ပွားမှုနဲ့တိုက်ခတ်မှုတွေမလွဲမသွေပေါ်လာမှာကိုတော့ပါကစ္စတန်နိုင်ငံသားတွေစိုးရိမ်နေကြဆဲဖြစ်ပါတယ်ခင်ဗျာ။